2018မှာအမေရိကန်ပြည်ထောင်စုမှာလူစုလိုက်တွင်တပ်ဖြတ်တိုက်ခိုက်မှုအလုံးရဲ့သုံးပုံနှစ်ပုံဟာစိတ်ချမ်းသာရေးချုပ်ယွင်းနေသူတွေရဲ့တိုက်ခိုက်မှုဖြစ်ပြီးဒီတိုက်ခိုက်မှုရဲ့သုံးပုံတစ်ပုံကျော်မှာပြည်မှုကျူးလွန်သူဟာတိုက်ခိုက်မှုဖြစ်ပွားရမှာဖြစ်စေဒါမှမဟုတ်နေရာကနေထွက်ခွာပြီးမကြခင်မှာဖြစ်စေမိမိကိုယ်မိမိအဆုံးစီရင်သွားတာကိုစီရင်ခံစားတဲ့တစ်ခုရသိရှိရပါတယ်NTAC ကအမေရိကန်နိုင်ငံနဲ့ချင်းချောက်မှုဆိုင်ရာအကျိုးဖြတ်တဲ့ဌာနရဲ့အင်ကာနီကထုတ်ပြန်တဲ့အစီရင်ခံစာတက်မှာအခုလိုပေါ်ပြထားတာပါ NTAC ကမိမိလုံခြုံရေးဌာနလက်အောက်ကလုံခြုံရေးဆိုင်ရာအထူးတာဝန်ယူထားတဲ့ Special Service ရဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးတော့လူ3ဦးဒါမှမဟုတ်3ဦးထက်ပိုပြီးအသက်ခံရဒါမှမဟုတ်ဒဏ်ရာရကြတာတွေကိုစုံစမ်းစစ်ဆေးကြတာဖြစ်ပါတယ်2018မှာအမေရိကန်ပြည်ထောင်စုတဝန်းမှာအခုလိုတိုက်ခိုက်မှုပေါင်း28ကြိမ်ဖြစ်ပွားခဲ့ပြီးအဲ့ဒီထဲမှာ2018က Florida ပြည်နယ် Parkland ကတနက်ပစ်ခတ်မှုမှာလူ18ဦးသေဆုံးခဲ့မှုပါဝင်တယ်လို့2018 October လက Pennsylvania ပြည်နယ် Pittsburgh မြို့ကဂျူးဖျားကြောင်ပစ်ခတ်မှုတွင်လူ10ဦးသေဆုံးခဲ့ရတယ်ဖြစ်ရတယ်ပါဝင်ပါလေအခုလိုတိုက်ခိုက်မှုတွေဟာပြည်နယ်18ခုမှာဖြစ်ပွားခဲ့တာဖြစ်ပြီးလူပေါင်း62ဦးသေဆုံးခဲ့ရတယ်လို့109ဦးဒဏ်ရာရရှိခဲ့ပါတယ်